မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုမနင်းစီနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ
်သတော်ရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်ကျွန်မကတော့မနင်းစီပ
ါလောကမှာလူတွေဟာစိတ်မှန်မှုကိုအလွန်မြတ်လို့တန်မိုးထားတတ်ကြပါတယ်ပစ္စည်းတစ်ခုခုဝယ်ရင်ဥပမာလက်စပညာနီးစနစ်နဲ့ထောက်လုပ်ထားတဲ့ Sony တစ်စိတ်ဆိုရင်ဂျပန်မိတ်စစ်စစ်ဖြစ်မှကြီးနက်တတ်ကြပါတယ်ဒါကလည်းဂျပန်မိတ်မှအရေးသွေးစစ်မှန်ကောင်းမွန်တယ်လို့လက်ခံပြီးတည်ထားကြပါတယ်ဖက်ဆက်ထုတ်လုပ်တဲ့ Sony ဆိုရင်အရေးသွေးမပြည့်မီဘူးလို့ယူဆကြပါတယ်အဲ့ဒါကဘာသဘောကိုပြသလဲဆိုတော့ Sony ဆိုတဲ့အမတ်တစိုက်ဟာရှီတင်ရှီထိုက်တဲ့နေရာမှာအရေးသွေးပြည့်ဝစွာနဲ့နာမည်တစ်လုံးနဲ့ရပ်တည်နေနိုင်တယ်ဆိုတာကိုပြသတာပဲဖြစ်ပါတယ်ဒီလိုပါပဲ Canon camera တစ်လုံးဆိုရင်လည်းထုံင်း၎င်းတိုင်းပါပဲသူ့ရဲ့နာမည်ကြီးမြတ်အောင်မြင်မှုတနေရာကိုသူ့ရဲ့အရေးအသွေးနဲ့ပြသလှုပ်ဆောင်နေရယူထားကြပါတယ်။ကွန်ပျူတာဆိုရင်လည်းသူ့တစ်စိတ်နဲ့သူ့အရေးအသွေးနဲ့ဘလို့ရဝန်းနဲ့ပဲမှမဆိုအရေးချင်းအရေးအသွေးပြည့်ဝတဲ့သူတွေဟာအရာတွေဟာထိတ်ဆုံးကနေရမှန်တစ်ခုမှရပ်တည်နေနိုင်ကြတာဓမ္မတာပါ။ဒါပေမဲ့တစ်ဖက်ကယဉ်နီးပိဆက်ခဲ့ကြတာလည်းမနေမနှောပါပဲ။ခုလှုပ်လှုပ်ခုထပ်ဖြစ်ပြီးအောင်မြင်ကျော်ကြတာမျိုးဆိုတာရှိကောင်းရှိနိုင်ပေမဲ့လို့အတော့ကိုရခိုင်နှုံးနည်းနည်းပဲရှိနိုင်ကြမှာပါလေကတိဆိုတာတထစ်ချင်းခြေလန်းတလန်းစီလှမ်းဖို့အတွက်ရွယ်ထားတာပါပုံမှန်ဇွဲရှိရှိသစ္စာရှိရှိယောသားသူများအတွက်ကတော့အချိန်တိုင်းတာတစ်ခုမှာကိုလိုချင်တဲ့မှတ်တိုင်ကိုရောက်ရှိရတာမို့ဒီကနေ့မှာတော့နေရမန်ဆိုတဲ့ခေါင်းစဉ်လေးရဲ့အကြောင်းအရာလေးတချို့ကိုတင်ပြဆွေးနွေးကြပါတယ်တခါကမသားစရာဟာသဇလန်တပုတ်ကိုဖတ်ဖူးပါတယ်လူတစ်ယောက်ဟာစတိုးဆိုင်တစ်ခုကိုရောက်လာပြီးနက်တိုင်တစ်ခုကိုဈေးမီးဝယ်ပါတယ်။နက်တိုင်က15ဒေါ်လာကျသင့်လို့15ဒေါ်လာပေးချေလိုက်ပါတယ်။ဒါပေမဲ့ဆိုင်ရှင်ဖြစ်သူကဈေးဝယ်သူကို15ဒေါ်လာဆိုရင်ဖနက်ကောင်းကောင်းတရံရနိုင်ကြောင်းပြောပြလိုက်ပါတယ်။ဒါနဲ့ဈေးဝယ်သူဟာဆိုင်ရှင်ဖြစ်သူကိုဘလို့တုံ့ပြန်ပြောဆိုသလဲဆိုရင်ကျေးဇူးတင်ပါတယ်။ခမည်းပြောတဲ့ဖနက်ကလယ်ဘေးမှာဆွဲလို့မသင့်လျော်တဲ့အကြောင်းပြန်လည်ဖြေဆိုလိုက်ပါတယ်။မှန်ပါတယ်။ဖနက်ဟာ6ရက်အတွက်ပဲဖြစ်တဲ့လို့အုတ်ထုတ်ဆိုတာကလည်းခေါင်းအတွက်ပဲဖြစ်တင်ပါတယ်။ထိုနည်းတူလေစည်းဟာလည်းလေပင်အတွက်ပဲဖြစ်တင်တာပါ။ဘယ်အရာမဆိုသူ့နေရာအတွက်နေရာမှန်ရှိပြီးသားတွေပါ။ရှိတင်ရှိထိုက်တဲ့နေရာမှာရှိနေခြင်းဟာသဘာဝကျလှပါတယ်။ဒါကြောင့်လည်းလူပုဂ္ဂိုလ်ဆိုင်ရာကဏ္ဍလေးတစ်ခုကိုပြောပြကြပါတယ်။ကျွန်တော်ရဲ့ငယ်တငယ်ချင်းအရင်ခေါက်ခေါက်လည်းဖြစ်ညီကိုကိုလိုနေလာတဲ့သူလည်းဖြစ်တဲ့မောင်စိန်ချစ်အကြောင်းပါ။သူနဲ့ကျွန်တော်ငယ်ငယ်ကလေးတည်းကအတူတွဲခဲ့ကြတာဆိုတော့တယောက်အကြောင်းတယောက်ကောင်းကောင်းသိပြီးတယောက်အထာတယောက်နောချေနေကြပြီးသားပါသူဟာငယ်စဉ်ကတည်းကအင်မတန်မှနှိမ်ချတတ်တဲ့ရန်လိုမှုကင်းပါတယ်အေးစစေးပဲနေတတ်ပါတယ်ကျွန်တော်တို့နှစ်ယောက်ကစာဘက်မှာထူးချွန်ကြတဲ့သူတွေတော့မဟုတ်ပါဘူးသူကငယ်ငယ်ကတည်းကမိခင်ဆုံးဖားသွားတော့ဖခင်ဖြစ်သူနဲ့ပဲနေထိုင်ချင်းပြင်ခဲ့ရပါတယ်ဖခင်ဟာဆေးရုံရဲ့ဝန်ထမ်းဖြစ်တာနဲ့အညီဆေးရုံမှာပဲအချိန်ပြည့်ရှိနေတတ်ပါတယ်ဒါပေမဲ့လို့ကျွန်တော်တငယ်ချင်းကအလွန်လိမ်မာပါတယ်။ဖခင်စိတ်ဆင်းရဲအောင်ဘယ်တော့မှမပြုတ်မှုတတ်ပါဘူး။ရတဲ့မုံဖိုးလေးတွေကိုစူးစောင်းထားတတ်ပါတယ်။နွေရသည်ကြောင်းပိတ်ရဲ့ရောက်ရင်ရေခဲကြောင်းရောင်းပြီးကြောင်းစိတ်ရှာတတ်တယ်လို့ဆေးရုံတက်တဲ့လူနာတွေကိုရင်နွေးချူချက်ပြီးလက်ရောက်နာတမျိုးငွေကိုချစ်ချုပ်ဆုတတ်ပါတယ်။တခါတလေရက်ွက်ထဲမိသွေးရောင်းတဲ့အိမ်ကိုမိသွေးကားမိသွေးအိတ်တွေလာပို့ရင်သူနဲ့ကျွန်တော်အခကျင်းဝင်ယူပြီးကားပေါ်ကနေမီးသွေးအိတ်တွေကိုချကြပါတယ်။ရတဲ့ငွေစားလေးနဲ့မိဘတွေကိုမုတ်ဝဲကျွေးရတာជីနူးပီတီဖြစ်ရပါတယ်။ဒီလိုနဲ့သူနဲ့ကျွန်တော်ဟာအခြားငယ်ကျွေးနေတဲ့အတူတဒံမီတဒံအောင်မြင်လာခဲ့တာအလဲတန်းဆင့်အထမတန်းကိုရောက်ရှိခဲ့ကြပါတယ်။အထမတန်းအောင်တဲ့အခါမှာကျွန်တော်ကနဝမတန်းကိုဆက်တက်ခဲ့ပြီးမယ်။သူကဆက်မှုကြောင်းကိုတက်ခဲ့ပါတယ်။ဆက်မှုကြောင်းမှာနနစ်ပညာသိမ်းပြီးဆယ်တန်းဆောင်မှုဘွဲကိုဖြည့်ဆို့ကြပါတယ်။ကြတဲ့နှစ်လဲအတူတူကြပြီးဆယ်နှစ်အောင်တော့လဲအတူတူအောင်ခဲ့ကြပါတယ်။နောက်တော့သူဟာအစိုးရအလုပ်ကိုဝင်လုပ်ပါတယ်။တွင်ကုန်ဌာနမှာဝင်ရောက်လုပ်ကင်ခဲ့ပါတယ်။တပြေးပြေးနဲ့သူကလုပ်ငန်းခွင်အလုပ်သမားဖြစ်သွားပြီးတက္ကသိုလ်ပညာကိုအဝေးတင်အနေနဲ့ပဲဘွဲ့ရတဲ့အထိကြိုးစားခဲ့ပါတယ်။ကျွန်တော်ကတော့နေချောင်းတက်နေတက္ကသိုလ်တက်နယ်ပဲဘွဲ့ရခဲ့ပါတယ်။
ဆိုလိုချင်တာကတော့သူဟာတက္ကသိုလ်ကပြီးတော့ဝန်ထမ်းလုပ်နေရင်းကတစ်ချိန်မှာသူရဲ့ဇာတိမျိုးဟာမထင်မှတ်ဖဲမရှုရတနာမြေကကြောက်မြတ်တွေကြောင့်ဈေးခွက်မျိုးအနေနဲ့စီးပွားဖြစ်ခဲ့ပါသေးတယ်။အဲ့ဒီကာလမှာတော့သူဟာသူ့ရဲ့ဝန်တန်းအလုပ်ကနေထွက်ပြီး ကျောင်းမြေရနာလုပ်ငန်းကိုစနစ်တကျလေ့လာစီးပူးကရိုးသားစူးစားစွာနဲ့ရှာဖွေရင်းနှီးလုပ်ကန်ခဲ့ပါတယ်။ရသမြငွေလေးတွေကိုလည်းစူးစားဆုဆောင်ခဲ့ပါတယ်။ဒီလိုနဲ့ပဲသူဟာတဆင့်ချင်းတဆင့်ချင်းနဲ့ကြိုးစားလာလိုက်တာသူရဲ့စေတနာယိုသားမှုကြိုးစားမှုယုံကြည်စိတ်ချရမှုတွေကြောင့်သူတကာရဲ့ယုံကြည်မှုကိုခံရတယ်လုပ်ငန်းလဲတိုးတက်လာတယ်ဒါပေမဲ့လို့အဲ့ဒီကြောင့်မြတ်ယတနာလုပ်ငန်းဟာဖက်ဆက်လေးလံတွေပေါ်ပေါက်ပြီးနောက်ပိုင်းမှာတော့အယောင်းဝယ်တွေပျောက်ပြတ်သွားလို့သူရဲ့ဇာတိမြုပ်လေးဟာလည်းတိတ်ဆိတ်ငြိမ်သက်သွားပါတော့တယ
်အဲ့ဒီမှာကျွန်တော်ဟာဘာကိုတင်ကန်းစာရရှိလိုက်တယ်လဲဆိုတော့အနေနဲ့အရရက်ကလူတွေဟာလာရောက်အခြေချပြီးရှာဖွေစားတော့ကြတာဆိုတော့လူစုံစရိုက်စုံပညာစုံအတွေ့အကြုံတွေအစုံရပါတယ်မိမိရဲ့ကိုချင်းတရားကိုမထိန်သိမ့်နိုင်တဲ့သူတွေအပျော်ပါလိုက်စားတဲ့သူတွေဟာတခဏတာအချိန်မှာတော့ငွေစားလေးတွေရွှေနေတတ်ကြပေမဲ့လို့တုံဖြုံပျော်ပါလိုက်ကြတာကြောက်ခက်ကောင်းတော့ကလို့မဟုတ်တော့ပဲခက်လဲပြက်ရောငွေလဲမဝင်ကိုချင်းတရားလဲပြက်ခက်ကြရတာမို့အရှုံးတွေနဲ့သာသူတို့ရဲ့ဘဝကိုအပြေထုတ်ပေးခဲ့ကြပါတယ်။ကျွန်တော်ရဲ့တငယ်ချင်းမောင်စိန်ချစ်ကတော့သူ့ရဲ့ယူသားကြိုးစားစူးစောင်းထားမှုကြောင့်ယတနာခက်ကြောက်ခက်မဟုတ်တော့ပေမဲ့လည်းသူစုထားတဲ့ငွေလေးနဲ့ဈေးထဲမှာဆိုင်ခန်းလေးဝယ်ပြီးအဝတ်အထည်ဆိုင်ကိုဖွင့်လှစ်နိုင်ခဲ့ပါတယ်။သူ့မှာပုံမှန်ဝင်ငွေနဲ့ကိုယ်ပိုင်လုပ်ငန်းနဲ့အခုဆိုရင်သားသမီးဇနီးမယားနဲ့အတူမြန်မြန်ဆိုင်ဆိုင်ပဲလောက်ကင်ပြီးဘဝကိုရည်တည်နေနိုင်ကြပါပြီ။ဒါဟာကျွန်တော်ရဲ့ကိုယ်ပိုင်အမြင်ရသူတဆင့်ချင်းစူးစမ်းရုံးခံခဲ့ရခြင်းရဲ့အကျိုးရလဒ်ကိုပြန်လည်ခံစားရတာပါဘဝနာခဲ့လို့အောက်ခြေမလွတ်ခဲ့လို့ပဲဖြစ်ပါတယ်ဘာသာတရားရဲ့ထိန်းချုပ်မှုတုံ့နှံမှုကိုနာခံခဲ့လို့လည်းဖြစ်ပါတယ်ဒါကြောင့်ဒီကနေ့မှာတော့သူဟာလူမှတ်နေရာမှန်တစ်ခုကိုရရှိပိုင်ဆိုင်လို့နေနေပါပြီသူ့ရဲ့လုပ်ငန်းလုပ်ဖော်ဆောင်ဖက်တွေနဲ့ယုံကြည်မှုကိုလည်းအပြည့်အဝရရှိနေပါပြီနာမည်တစ်လုံးရရှိဖို့ဆိုတာယူသားမှုစူးစမ်းမှုတစ္ဆာရှိမှုတို့ကိုအရင်တည်ပြီးအချိန်အတိုင်းတာတစ်ခုနဲ့တည်ဆောက်ယူခဲ့ကြရတာပါလေးစားအားကျစရာတွေပါခရိယန်တမန်ကျမ်းစာတော်မြတ်ရဲ့ကျမ်းမိုက်တစ်ခုမှာအခုလိုပဲဖော်ပြထားပါတယ်ဖြောင့်မတ်ခြင်းပါရမီကိုဆံကခင်မွတ်တော်သူတို့သည်မင်္ဂလာရှိကြ၏အကြောင်းမူကားထိုသူတို့သည်ဝါပြောခြင်းသို့ရောက်ကြလတ်တရှင်မသက်ခရိယန်အခန်းကြီး9အငယ်6မှာအတိအကျဖော်ပြထားပါတယ်တောတာရှင်ပေါင်းလင်းမင်္ဂလာအပေါင်းတို့နဲ့ပြည့်စုံကြွားပြီးဘဝအသက်တာမှာကောင်းမြတ်ဆုံးလင်းခြင်းတို့နဲ့ရှောင်လန်းနိုင်ကြပါစေလို့ဆုမွန်တောင်းပေးလိုက်ပါတယ်။